ဂျပန်နိုင်ငံအစိုးရဘက်ကလေယာစိုက်ပျိုးရေးလေယာထွက်ကုန်ပစ္စည်းထုတ်လုပ်ရေးဤပညာငွေကြေးစတာတွေကိုအဓိကကူညီပေးဖို့အပါအဝင်မြန်မာနိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ငန်းတွေနှစ်နိုင်ငံအကျိုးတူပူးပေါင်းလုပ်ကိုင်နိုင်ဖို့ NLD ဦးဆောင်တဲ့စီးပွားရေးကော်မတီအဖွဲ့ဟာဂျပန်နိုင်ငံကိုတွားရောက်လည်လာနေကြပါတယ်။ NLD ဦးဆောင်တဲ့အစိုးရတဲ့အနေနဲ့ပြည်သူကိုဗဟိုပြုတဲ့ဘဏ္ဍာငွေတုံးဆွဲမှုတွေနဲ့ကြေးရွာနဲ့မြို့ပြလမ်းမဆက်သွယ်ရေးကောင်းမွန်စေရေးအပါအဝင်ချမှတ်ထားတဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့ဂျပန်နိုင်ငံဘက်ကဤပညာအကြံဉာဏ်တွေရယူသွားဖို့လည်းရှိတယ်လို့ဆိုပါတယ်။ NLD စီးပွားရေးကော်မတီအဖွဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့မတ်ဆုမွန်ကတင်ပြပေးပါမယ်။
ဟုတ်ပါတယ်ရွေးကောက်ပွဲအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီးပွားရေးကော်မတီ15ဦးအဖွဲ့ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရဇန်နဝါရီလ24ရက်နေ့ကနေစလို့ဂျပန်နိုင်ငံကိုရောက်ရှိနေပါတယ်ဂျပန်နိုင်ငံအစိုးရဘက်ကနေ NLD ဥဆောင်တဲ့အစိုးရသစ်လက်ထက်နိုင်ငံတွင်းစီးပွားရေးလူမှုရေးပညာရေးကျန်းမာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာကူညီပေးဖို့အရေးအဓိကထားဆွေးနွေးကြဖို့ရှိပါတယ်ဂျပန်အစိုးရဘက်ကလေယာစိုက်ပျိုးရေးလေယာထွက်ကုန်ပစ္စည်းထုတ်လုပ်ရေးဤပညာငွေကြေးစတာတွေကိုအဓိကကူညီပေးဖို့အပါအဝင်မြန်မာနိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ငန်းတွေနှစ်နိုင်ငံအကျိုးတူပူးပေါင်းလုပ်ကိုင်နိုင်မှုအရေး NLD ဥဆောင်တဲ့စီးပွားရေးကော်မတီအဖွဲ့ဂျပန်နိုင်ငံကိုလာရောက်လည်လာနေကြတာဖြစ်ပါတယ် NLD ရဲ့ဗဟိုစီးပွားရေးကော်မတီအဖွဲ့ဥဆောင်သူဦးမျိုးမြင့်ကဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံခြင်းမှာအခုလိုပြောဆိုသွားပါတယ
်ဒီဘဏ္ဍာဆိုတာဘတ်ဂျက်ဆိုတာကျွန်တော်နိုင်ငံလာရေးအခွန်ပေးပြီးတော့တုံးရတယ်ဒါကျွန်တော်အခွန်တွေဘယ်လိုစီးဝင်သွားတယ်ဘယ်လိုတုံးတယ်ဆိုတာကျွန်တော်ဒီလိုသိဖို့သိရတယ်အဲ့ဒီသုံးချက်တွေမှာကျွန်တော်ပါဝင်နေရပါကိုပါမယ်ဒါကျွန်တော်တို့ရဲ့အခြေခံဒီမိုကရေစီပဲဒါကြောင့် NLD ဟာဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြည်သူပါဝင်နိုင်တဲ့ဘတ်ဂျက်ကိုရေးဆွဲပါမယ်နေ့ချက်ကဘာရှိတယ်ဆိုတော့ကျွန်တော်တို့ကတိုင်းပြည်ပြည်ရင်းချင်းချင်းချင်းဖက်ဒရယ်ပြောတယ်ဖက်ဒရယ်ဖြစ်ချင်လို့ရှိရင်ဘာနာရေးပြည်သူတွေကနံပါတ်1အဲ့တော့ကျွန်တော်ဒါဝင်လို့ရှိရင်ကျွန်တော်နိုင်ငံမှာချက်ချင်းတိုးတက်အောင်လုပ်နေတဲ့နေရာဟာပါတယ်နေရာကဏ္ဍနေရာကဏ္ဍကလူ့ဘီးရဲ့ကျွန်တော်တို့လောက်တော့ဒီပုံမှန်ပြီးခိုးရတယ်ဒါပေမဲ့လေအာနာလွတ်လိုက်ရတယ်ရစစ်အစိုးရကမဆရာခိကမပြောဘူးပြလွတ်လိုက်ရတယ်ရကျွန်တော်တရားကဏ္ဍအတိတ်ကြီးခံရတယ်ကျွန်တော်ခင်မှတော့မလို့ရှိဘူးအဲ့ဘလို့ဒီမှာကျွန်တော်ဒီမှာရှိနေဂျပန်မှာရှိနေပုံပြီးကျွန်တော်ကပိုအားဖို့တော့ပါတယ်ဆိုတော့ဂျပန်ဟာကမ္ဘာမှာလေလေထုတ်ထုတ်မှုအများကြီးနဲ့နိုင်ငံအောင်အဲ့တော့ဒီကနည်းပညာတွေကိုကျွန်တော်တို့တိုင်းနိုင်ငံပံ့ပိုးတဲ့သိချင်တယ်ကျွန်တော်အားဝေးပေးရပါနောက်တစ်ခုကဂျပန်ဟာအဲ့လိုပဲထုတ်ထုတ်မှုကောင်းတယ်လို့ပဲလေယာဉ်ကုန်ပစ္စည်းအများဆုံးဝယ်ရနိုင်တာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဂျပန် market ကို penetrate လုပ်နိုင်ဖို့ကျွန်တော်ကြိုးစားနေရမှာဒီမှာရှိတဲ့ပုံပုံများဝိုင်းဝန်းကူညီပေးရမှာလို့မြင်ခဲ့တယ်ဒီမှာလေနောက်တတိယမှန်တယ်ကဘာလဲကျွန်တော်တို့ဖွံ့ဖြိုးချင်ကျွန်တော်တို့နိုင်ငံမှာရှိတဲ့ကမ္ဘာနံပါတ်7ဒေသကသရားတွေဘာတွေတောက်တယ်လို့ပြောကြတာကဒီလေးပြင်တောက်နေကြတာဒါပေမဲ့ functioning မဖြစ်ဘူးကြာကျေးရွာနဲ့မြို့နယ်ရဲ့ဆက်သွယ်မှုကြီးကောင်းလာတယ်လို့ကျွန်တော်ကနေနေတယ်အနေဒီကချတဲ့ပြောတာပါနောက်တစ်ခုကဒါတွေကိုလုပ်ဖို့အတွက်သုံးအားဖြစ်နေတယ် financial institution ကပမာဏကမရှိဘူးလို့ပြောလို့ရတဲ့အခြေအနေရှိတယ်အဲဒါကျွန်တော်တို့ financial institution ကိုတိုးတက်ပြီးတော့ခိုင်မာအောင်ဖွင့်ဆိုပေးဆိုတာအနေဒီရဲ့လုပ်ချက်မှနေမှာဒီမှာမှနေရတော့နိုင်ငံကြီးအမိနှုတ်နှံမှုတွေလာမယ် foreign direct investment လာမယ်ကြိုးတယ်ဒါပေမဲ့အဲ့လိုလာတဲ့အခါမှာကျွန်တော်တို့နိုင်ငံမှာရှိတဲ့ social security နဲ့ social benefit နဲ့ environment ကိုစိတ်ပါမလုပ်နိုင်ဘူးကျွန်တော်တို့ပါရစေ။အဲ့တော့ကျွန်တော်တို့က environment safeguard လုပ်ဖို့ social protection system ကို safeguard လုပ်ဖို့ကျွန်တော်စီစဉ်နေရပါတယ်။
ဂျပန်နိုင်ငံကိုရောက်ရှိလာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီနဲ့တွေ့ဆုံခဲ့ကြတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေဘက်ကလည်း NLD ရဲ့အစိုးရအသစ်မူဝါဒရေးရာတွေနဲ့ပတ်သက်လို့မေးမြန်းခဲ့ကြပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာမိဖက်အဖြစ်ပူးပေါင်းကူညီဆောင်ရွက်သွားဖို့ဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုတွေကမျှော်လင့်နေကြတာပါ။ဂျပန်အစိုးရအနေနဲ့အရင်အစ်စ်အစိုးရအဆက်ဆက်လက်ထက်ကလေးကမြန်မာပြည်သူလူထုအတွက်ကူညီပံ့ပိုးတာတွေ၊ဤပညာပိုင်းဆိုင်ရာဆောင်ရွက်ပေးတာတွေကိုဝေဖန်မှုတွေရှိတဲ့ဂျာကလှုပ်ဆောင်ပေးခဲ့တယ်လို့အခုအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတိလက်ထက်မှာလည်းဂျပန်နိုင်ငံဘက်ကစီးပွားရေးအရပူးပေါင်းဆောင်ရွက်မှုတွေကိုလက်ဦးမှုရယူဖို့စီစဉ်တာလည်းဖြစ်နိုင်တယ်လို့ NLD စီးပွားရေးကော်မတီနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဒီမိုဝင်ရန်ကတုံ့တက်ပါတယ်
။သူအရှင်းပြောရတော့ညတဲ့ပို့ပြီးတော့နင်းနေမြန်နေပေါ့နော်ဖိတ်ခေါ်လိုက်တဲ့အနေအထားတွေတော့တွေ့ရတော့အခုဒီလိုအဖွဲ့တွေခေါ်တယ်ဆိုတော့လည်းကျွန်တော်အနေနဲ့တော့တော်တော်လေးအံ့ဩမိတယ်။ဘာလို့တော့ဒီတော်တော်တက်မဲ့မတ်တွေပါလာလေ။ကိုအရှင်တော်တို့ဂျပန်ဆိုတာတွေ့ဝေတဲ့နေသားရှိတာတော့ကျွန်တော်တခုဆိုရင်သူကစဉ်းစားပါအချိန်နဲ့အများကြီးပေးရတယ်လေ။အခုချိန်မှာတော့သူတို့အားတွေကိုရှောင်ရှားပြီးတော့အများဆုံးလက်ဦးမှုရပြီးတော့ဒီထဲစီးပွားရေးတွေအများကြီးတုံ့နိုင်နေတဲ့နေသားပေါ့နော်။အားလုံးတော့ပြန်လာပါတော့။
ဂျပန်နိုင်ငံကိုရောက်ရှိလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီကိုအဖွဲ့ခေါင်းဆောင်ဦးမျိုးမြင့်ဒေါက်တာတန်မြင့်ဦးလေးညွန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ရေးရအတွင်းမှုလဲဖြစ်တဲ့ဦးစိုးဝင်းတို့ကဦးဆောင်ပြီးစီးပွားရေးကော်မတီအကြံပေးတွေနဲ့အတူပြည်내နဲ့တိုင်းအသီးသီးက NLD ပါတီကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့စီးပွားရေးကော်မတီအဖွဲ့ဟာဂျပန်အစိုးရတာဝန်ရှိတဲ့သူတွေစက်မှုလုပ်ငန်းရှင်လေယာဉ်လုပ်ငန်းရှင်ဤပညာပိုင်းဆိုင်ရာပညာရှင်တွေနဲ့တွေ့ဆုံမှုရှိပြီးတော့သူတို့ရဲ့ခီးစဉ်ဟာသတင်းတစ်ပတ်ခန့်ကြားမြင့်မယ်လို့သိရပါတယ်။ရွေးကောက်ပွဲအနိုင်ရအပီကာလာနိုဝင်ဘာလတုန်းကလည်း NLD ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကိုတိုင်ဂျပန်ကိုသွားရောက်ပြီးတော့ဂျပန်နိုင်ငံရဲ့ဤပညာအကူအညီတွေကိုရယူပြီးမြန်မာနိုင်ငံရဲ့လေယာကဏ္ဍနဲ့လေသမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက် NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားဖို့ရှိပါတယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်။